ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့ရုရှားကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းကိုအကူအညီပေးနေမှုတွေရပ်မပစ်ဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကစစ်သည်ပရင်းနေမှာပန်ကြားလိုက်ပါတယ်။ဥရောပနဲ့ကမ္ဘာကြီးမှာနောက်လာမယ့်17ရက်အတွင်းအခြေအနေပုံစံအသစ်စပြောင်းတော့မယ်ဆိုတာရှင်းနေပြီဖြစ်ပြီးဒီလိုအခြေအနေမျိုးမှာယူကရိန်းကိုအကူအညီပေးတာတွေရပ်မပစ်ဖို့ဂျာမနီမှာကျင်းပတဲ့ယူကရိန်းကာကွယ်ဆိုင်ရာဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ညီလာခံဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။January 20မှာ American သမ္မတဖြစ်တဲ့ Donald Trump တန်းသစ္စာကျင်းပရမှာကိုညှိညွှန်းပြောတာလည်းဖြစ်ပါတယ်။ Russia က Ukraine ကိုဆက်ပြီးတိုက်ခိုက်နေတာဖြစ်ပြီး Russia ကိုတွန်းလှန်နေတဲ့ Ukraine အတွက်နိုင်ငံတကာထောက်ပံ့မှုကမရေမရာဖြစ်လာနေပါတယ်။အသက်တက်လာမဲ့သမ္မတ Trump က Ukraine အတွက်အကူအညီပေးနေတဲ့ American ဥဆောင်တဲ့ဒီအဖွဲ့ကိုဆက်ပြီးအကူအညီပေးမပေးဂုဏ်ရီတစုံတရာထုတ်မပြောသေးပါဘူး။2022 February မှာ Ukraine ကို Russia ကျူးကျော်ခြင်းကဆက်ပြီးနိုင်ငံပေါင်း50လောက်ပါတဲ့ဒီဖွဲ့ကယူကရိန်းကိုလက်နက်တင်တန်းနဲ့စစ်သုံးကိရိယာတွေအတွက်ဒေါ်လာ126ဘီလီယံကျော်ထောက်ပံ့ခဲ့ကြတာလည်းဖြစ်ပါတယ်။